မြန်မာနိုင်ငံရဲ့နေဆက်တရုတ်နိုင်ငံနောက်တောင်ဘက်ယူနန်ပြည်နယ်မှာဒီကနေ့မနက်ပိုင်းကပြင်းအား6.1ငလျင်တန်တင့်ခဲ့တဲ့မြို့ရော်ရီစီကုညီကယ်ဆယ်ရေးအဖွဲ့တွေရောက်သွားကြပါပြီ။ယူနန်ပြည်နယ်အစိုးရကအရေးပေါ်တုံ့ပြန်လှုပ်ဆောင်ရေးအဆင့်နှစ်သတ်မှတ်ပြီးငလျင်တန်တင့်ဒေသကိုစစ်ဆေးဖို့နဲ့အပျက်စီးပမာဏကိုတိုင်းတာလိလာဖို့ဝန်ထမ်း50ကျော်ကိုလွှတ်ထားပါတယ်။ငလျင်ဗိုလ်ချုပ်နဲ့ကပ်နေတဲ့ကာချိုင်းမြို့စီရဲတပ်ဖွဲ့ဝင်တွေကိုဆေလွှတ်ထားပြီးရွက်ပြင်တဲတွေ၊ဆောင်တွေ၊ခောက်ကင်တွေနဲ့မှုရာတွေကိုပြည်နယ်အစိုးရကပေးပို့ထားပါတယ်။တရုတ်မြေငလျင်ကွန်ရက်ဌာနရဲ့အဆိုအရဒီကနေ့မနက်9နာရီမိနစ်20မှာရင်ကျန်းကောင်တီမှာလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်လူ29ယောက်ဒဏ်ရာရခဲ့ပြီးအဲ့ဒီအထက်က9ယောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဒေသမှာပဲလွန်ခဲ့တဲ့သတင်းတစ်ပတ်ကပြင်းရ 9.6 ငလျင်လှုပ်ခဲ့တာကြောင့်လူ73ယောက်ထက်မနည်းဒဏ်ရာရခဲ့ပါသေးတယ်။ငလျင်လှုပ်ခတ်တဲ့အချိန်ကိုမြန်မာနိုင်ငံအနောက်မြောက်ဘက်ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ဗမော်မြို့တွေမှာအထိစက္ကန့်အနည်းငယ်ကြာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။